နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ဖွဲ့ဟာဒီကနေ့မနေ့9:45 မိနစ်ကအိန္ဒိယနိုင်ငံနယူးဒေလီမြို့ဗိုက်ဂျန်ဘာဝန်မှာဝန်ကြီးချုပ်မန်မိုဟန်စင်းနဲ့ဖွဲ့ကိုတွေ့ဆုံခဲ့ပါတယ်။ဆွေးနွေးပွဲကိုသမ္မတနဲ့အတူပြည်ထောင်စုဝန်ကြီးဦးဝနမောင်လွင်ဦးတန်ထေးဦးအေးမြင့်မြန်မာတန်ရုံယာယီတာဝန်ခံဦးပါလှအေးနဲ့အဖွဲ့တို့တက်ရောက်ခဲ့ပြီးတော့အိန္ဒိယနိုင်ငံဘက်ကဝန်ကြီးချုပ်မန်မိုဟန်စင်းဝန်ကြီးအဖွဲ့မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်ကြီးနဲ့တခြားအဆင့်မြင့်အရာရှိကြီးတွေတက်ရောက်ခဲ့ကြပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာအိန္ဒိယဝန်ကြီးချုပ်နဲ့အဖွဲ့ကိုကျေးဇူးတင်ရှိပါကြောင်းနဲ့ပြီးခဲ့တဲ့နှစ်မေလကဝန်ကြီးချုပ်မန်မိုဟန်စင်းရဲ့မြန်မာခီးစဉ်အတွင်းမှာလက်မှတ်ရေးထိုးခဲ့တဲ့နှစ်နိုင်ငံသဘောတူညီချက်17ချက်ကိုစပြီးအကောင့်ထဲပေါ်နေပြီလို့နိုင်ငံတော်သမ္မတကပြောဆိုခဲ့ပါလေ။အဲ့ဒီနောက်မြန်မာသမ္မတနဲ့အိန္ဒိယဝန်ကြီးချုပ်တို့ဟာနေဆက်ဒေသဖွံ့ဖြိုးရေးလုံခြုံရေးပူးပေါင်းဆောင်ရွက်ရေးအိန္ဒိယမြန်မာထိုင်းသုံးနိုင်ငံကားလမ်းဖောက်လုပ်မှုမြန်မြန်ဆန်ဆန်ဆောင်ရွက်ရေးအိန္ဒိယရဲ့ဖွံ့ဖြိုးရေးကူညီမှုစီမံကိန်းတွေကိုအမြန်ဆုံးအကောင့်ထည့်ဖို့ရေးအပြင်နှစ်နိုင်ငံလူလူဆက်ဆံမှုကတဆင့်စီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာနှစ်နိုင်ငံအကျိုးတူကိစ္စတွေကိုပုံမှန်လင်းလင်းဆွေးနွေးခဲ့ကြပါလိမ့်။အကြိမ်20မြောက်အာဆီယံအိန္ဒိယထိပ်သီးအစည်းအဝေးမှာမြန်မာသမ္မတကမိန့်ခွန်းပြောရမှာမြန်မာနိုင်ငံဟာအိန္ဒိယနိုင်ငံရဲ့အင်ကြီးချင်းဖြစ်တာနဲ့အညီအာဆီယံနဲ့အိန္ဒိယကြားလုံခြုံရေးအပါအဝင်ကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုကိုအထူးအလေးထားပါတယ်လို့ပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံကမြန်မာပါဝင်ကမ္ဘောဒီးယားလာအိုစ်ဗီယက်နမ်နိုင်ငံတွေမှာလူသားချင်းမြစ်ဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီပေးတဲ့အာဆီယံပေါင်းစည်းရေးလုပ်ငန်းမှာကူညီနေတဲ့အတွက်ကျေးဇူးတင်ကြောင်းလည်းပြောဆိုပါတယ်။အိန္ဒိယနိုင်ငံဟာ2015ခုနှစ်မှာအာဆီယံနဲ့အိန္ဒိယကြားကုန်သွယ်ရေးတန်ဖိုးအမေရိကန်ဒေါ်လာဘီလီယံ100အထိတိုးတက်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။